ကက်သလစ်ဘာသာဝင်နိုင်ငံသားအရေးအတွက်နဲ့ခရစ်ယာန်ဘုန်းတော်ကြီးအချိုးအစားကိုကြည့်ရင်ဘုန်းတော်ကြီးအရေးအတွက်အများဆုံးဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတာတွေ့ရတယ်လို့ Georgetown တက္ကသိုလ်သုတေသနတရမှာဖော်ပြပါတယ်မြန်မာနိုင်ငံမှာကက်သလစ်ဘာသာဝင်ဦးရေဟာနိုင်ငံလူဦးရေရဲ့တရာဂိုင်နှုန်းအရေးအတွက်အဖြစ်9သိန်းခွဲသာရှိပေမဲ့ပြီးခဲ့တဲ့တစ်နှစ်တည်းမှာတင်ကက်သလစ်ဘုန်းတော်ကြီးအဖြစ်သိက္ခာတင်ပေးသူ83ပါးရှိပြီးဘယ်လ်ဂျီယံမှာတော့19ပါးသာရှိခဲ့ကြောင်းဘယ်လ်ဂျီယံတိုင်းစ်သတင်းစာကရေးပါတယ်ကမ္ဘာပေါ်ကကက်သလစ်ဘုန်းတော်ကြီးအသက်အချိုးအစားအများဆုံးတိုင်းပြည်တွေထဲမှာတော့ထိုင်းနိုင်ငံကဒုတိယလိုက်ပြီးတိုဂိုဗီယက်နမ်နဲ့ဘင်္ဂလားဒေ့ရှ်ကနောက်ကလိုက်ပါတယ်အာရှနိုင်ငံတွေကလူဦးရေ300ခန့်လုံးဟာကက်သလစ်ဘာသာဝင်တွေဖြစ်ပြီးအာရှ48နိုင်ငံထဲမှာဖိလစ်ပိုင်နဲ့အရှေ့တီမောနှစ်နိုင်ငံပဲကက်သလစ်ဘာသာဝင်အများစုဖြစ်ပါတယ်ကက်သလစ်လူနည်းစုလို့ဆိုပေမဲ့အတော်အတန်ပမာဏများတဲ့အိန္ဒိယနဲ့တောင်ကိုရီးယားလိုနိုင်ငံတွေစီကိုလည်းဗာတီကန်ကနေတာဝန်ပြုအဖွဲ့တွေဆေးလွှတ်ခဲ့တာပါကက်သလစ်ဘာသာဝင်စစ်တမ်းအရနိုင်ငံ108နိုင်ငံနဲ့အမေရိကန်နိုင်ငံဟာနံပါတ်50မှာရှိပြီး49ကဗြိတိန်နိုင်ငံဖြစ်ပါတယ်